အမေရိကန်ရှေ့တောင်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟယ်လင်းဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း64ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။မုန်တိုင်းနဲ့အတူမိုးသီးထန်ရွာသွန်းမှုတွေကြောင့်ပိတ်မိနေသူတွေဦးမဲ့ရိမဲ့ဖြစ်ကြရသူတွေလည်းရှိနေပြီးအပျက်စီးတွေကိုလည်းစတင်ရှင်းလင်းနေကြရတာပါ။မုန်တိုင်းကြောင့်ဒေါ်လာသန်းထောင်ချီထိခိုက်ပျက်စီးဆုံးရှုံးခဲ့ရသူလူပေါင်း3000ကျော်လက်စစ်မီးတွေပြတ်တောက်နေပြီးနောက်ဆက်တွဲရေပိအနေနဲ့လည်းရင်ဆိုင်နေရပါတယ်။ဟာရီကိန်းမုန်တိုင်းဟယ်လင်းဟာဖလော်ရီဒါပြည်နယ်ဘစ်ပန်ဒေသကိုပြီးခဲ့တဲ့ကြာသပတေးနောက်ပိုင်းမှာပြင်းအားဆင့်လေတိုင်နှုန်းတနအိမ်မိုင်140နှုန်းနဲ့ဝင်ရောက်ခဲ့ပြီးဂျော်ဂျီယာတောင်မြောက်ကာရိုလိုင်းနားနဲ့တနက်စီပြည်နယ်တွေကိုအမြန်ဆန်ရွေ့ရှားသွားခဲ့တာပါ။မုန်တိုင်းဝင်ရောက်ရလမ်းတစ်လျှောက်သစ်ပင်တွေအမြစ်ကကျွတ်ထွက်အိမ်တွေပျက်စီးမြစ်တွေချောင်းတွေမှာရေကြီးပြီးဆယ်ရီပေါက်ကြမဲ့အခြေအနေတွေနဲ့လည်းကြုံတွေ့ခဲ့ရပါတယ်ခင်ဗျာ။